ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာမီးပြတ်တယ်ဆိုတဲ့ပြဿနာကနှစ်ပေါင်းအတော့ကိုကြာခဲ့ပြီမို့အထူးဆန်းတစ်ခုမဟုတ်ဘူးလို့တော့ဆိုရမှာပါတပိမဲ့နွေရာသီမှာမီးပြတ်တယ်ဆိုရင်တော့လူလူကပို့ပြီးတော့ညှဉ်းညူကြတာတွေဒေါသထွက်တာတွေကိုလည်းတွေ့ရပါတယ်အထူးသဖြင့် Facebook လိုလူမှုရေးစာမျက်နှာတွေမှာမီးမကြာခဏလာတာရက်မီးမကြာခဏလာနေတယ်ဆိုပြီးလှောင်ပြောင်ရေးသားကြတာတွေကိုလည်းအများပြားတွေ့ရပါတယ်အထူးသဖြင့်တော့ရန်ကုန်မှာဒီနွေရာသီအတွင်းလျှက်စစ်မီးတွေဟာအရင်ကထက်ပိုးပြီးပြတ်တယ်လို့ပြောပါတယ်ရာသီဥတုကပူလွန်မိကမလာနဲ့လူတွေဟာစိတ်ပိုးပြီးတော့ပင်မနှွမ်းနေနေကြရတယ်လို့ရန်ကုန်မြို့ကန်ဒေါက်ခင်မြတ်မွန်ကပြောပါတယ်။အရင်ကတော့ရန်ကုန်လျှက်စစ်တာပေကော်ပိုရေးရှင်း YESC ကဘာကြောင့်မီးပြတ်တယ်လဲဆိုတာကိုမကြာခဏသတင်းထုတ်ပြန်ပေမယ့်အခုနောက်ပိုင်းမှာအရင်ကလိုတော့သတင်းထုတ်ပြန်တာမရှိဘူးလို့လည်းပြောပါတယ်
။မီးပြတ်တာအေးကိုကသမင်းဘူးပါညာမရှိလို့လိုသေးတာပေါ့သူများတွေဆိုသမင်းဘူးနဲ့ဘာနဲ့ညာနဲ့ဆိုတော့တော်တော်ဒုက္ခရောက်တာအိုက်တာလည်းပြည့်ပြုံမလာပြမာပြရဲ့ရာသီဥတုကအာအိုက်တာအဘူလားအမီလေးများပြက်လိုက်လို့ရှိရင်ဘာလို့အောင်မသိရောဘူးစိတ်တွေပါညစ်သွားပြီးတော့ထွက်ပြေးခြင်းစိတ်ပေါ့အဲ့လောက်ကိုဆိုးတာအိမ်ထဲကနေအပြင်ထွက်ပုံမီးလိုက်ပြင်းကြီးလိုက်နေတခါတည်းမိလာပါစေလို့ဆိုတဲ့အကြောင်းအရင်တော့ကတော့တဲ့မီးမလာရင်ဆဲလို့ရတယ်တဲ့အရင်ဆိုးရအောင်အခုဟာကြာကိုတင်းထားတဲ့အဆိုးကတော့ဘာသူဆဲရမှန်းမသိဘူးတဲ့ယောက်ျားလေးတွေကပြောနေတယ်ပြောင်းနိုင်ထုံးလို့မီးလာရတာရှိသေးတယ်လေအဲ့မှာမီးလဲလာအောင်မေ့ပြီးတော့မီးကထားလိုက်ပြီးတော့မီးလောင်တာတွေရှိသေးတယ်အဲ့ဒါလေနောက်ဆုံးမပြတ်ဘူးဆိုအနည်းဆုံးနိုင်ွက်လိုက်တော့ပြက်လိုက်ရမှာ။ဘာကြည့်လို့ပြန်မှန်းလဲမသိဘူး။အထုပ်လက်ထုပ်ပြန်မပေးဘူး။ဘာကြည့်လို့ပြက်ပါလဲလို့လဲ
။ရေမလာမီးမလာနဲ့ရန်ကုန်လူထုရဲ့ဘဝဟာခက်ခဲလွန်းလာပြီးတော့ကလေးလူကြီးအကျမကြီးပါထိခိုက်တဲ့အခြေအနေမျိုးတွေကြုံနေရတယ်လို့နောက်ထပ်မျိုးကန်တဦးကလည်းပြောပါတယ်။အခုအစိုးရတဲ့အနေနဲ့ဝေဖန်မှုတွေမြင့်တက်နေတဲ့လျှက်စစ်မီးပြဿနာကိုဦးစားပေးဖြေရှင်းတင်တယ်လို့လည်းသူကဆိုပါတယ်။
အများကြီးရန်ကုန်မှာကလျှက်စစ်မီးနဲ့သမင်းချက်တယ်ဟင်းချက်တယ်ဆိုတော့အဲ့ဒီမှာလဲကျမတို့အဲဒီအစားတောက်ရေးမှလည်းအခက်ခဲဖြစ်တယ်ပြီးတော့ကျမတို့ကရေရကြတော့ရေတွင်းကနေသွားဆွဲရတာမဟုတ်မီးလာမှကျမတို့မော်တာနဲ့တင်ရတာလေတင်ရတော့မီးမလာတဲ့ခါကျတော့ရေမှလည်းကျမတို့ခက်ခဲဖြစ်တယ်ပြီးတော့အခုကညွေတွင်းဆိုတဲ့ခါကျတော့ကျမတို့ရေရခန်းတယ်ခန်းတဲ့ခါကျတော့တခါတည်းလဲကျမတို့ကအများကြီးတင်ထားလို့မရဘူးသူကရေတနည်းကိုနည်းပဲထွက်တော့တာလေအဲ့လိုဆိုတော့ကျမတို့ကနေတိုင်းတင်မှုလိုတယ်နေတိုင်းတင်မှုလိုတဲ့ခါကျတော့မီးမလာတဲ့ခါကျတော့အခက်ခဲဖြစ်တယ်ပြီးတဲ့ခါကျတော့ရန်ကုန်ကတခြားနေရာတစ်ခုပို့ပြီးတော့ရာဒီဥတုကပူပြီးပူတယ်ဘာဖြစ်လဲဆိုတော့ तू ကကားကြီးများတယ်ဆိုင်ကယ်ကြီးများတယ်လေထုညဉ့်ညနာကြီးလည်းများတယ်ပြီးတော့ကျွန်တော်ဒီ pollution ကြီးများတဲ့ခါကျတော့ကျွန်တော်နေရထိုင်ရတာကတာမန်နေရာထက်ကိုပူပြီးတော့နေပူတယ်အခုကမီးမလာတဲ့ခါကျတော့ကျွန်တော်တို့ကတက်ရှူကြက်တာတွေပါတယ်အလိုရတက်ကြီးတဲ့သူတွေပါတယ်ရှိတဲ့ခါကျလို့ရှင်ပူပြီးတော့နေအမြဲရှိရပေါ့နော်နောက်တစ်ခါကျတော့ကျွန်တော်တို့ကလေးငယ်တွေပါတယ်ရှိရဆိုလို့ရှင်လည်းကျွန်တော်တို့ကက်ကဲဖြစ်တယ်ကလေးငယ်တွေကပူတာရှိရပြီးတော့ချင်းတွေကလည်းဒီချိန်မှာကကျွန်တော်တို့ကဒီကလေးတွေအတွက်ကိုလည်းကျွန်တော်တို့ကျမကြီးနဲ့ပတ်သက်ပြီးတော့နေထိခိုက်မှုတွေရှိနိုင်ပါတယ်ပေါ့ဆိုတော့ကျွန်တော်တို့ခုလက်ရှိအစိုးရကလည်းကျွန်တော်တို့ရွေးချယ်ထားတဲ့အစိုးရပေါ့နော်ဆိုတဲ့ခါကျတော့ဖြစ်နိုင်တယ်ဆိုလို့ရှင်ကျွန်တော်တို့လူထုကတော့ကျွန်တော်တို့ဆိုတော့အခြေခံလူအပ်ချက်လေးကိုတော့ကျွန်တော်တို့ပြည့်မြအောင်ဖြည့်ပေးစီချင်တယ်ပေါ့အဲ့လိုရှိရကျွန်တော်နိုင်ငံမှာရှိတဲ့တဘာအရင်းကြီးတွေသူများနိုင်ငံကိုတော့ရောင်းနေတာပဲအဲကျွန်တော်တို့နိုင်ငံအတွက်ကိုလုံလောက်အောင်တော့မလုံဆောင်ပေးနိုင်ဘူးလားပေါ့တတ်နိုင်တယ်ဖြစ်နိုင်တယ်ဆိုလို့ရှိရင်တော့လုံလောက်အောင်လုံဆောင်ပေးစီချင်တယ်ပေါ့နော်
ဒါပြင်လည်းအသေးစားအလက်စားလုပ်ငန်းရှင်များဖွံ့ဖြိုးတိုးတက်ရေးလုပ်ယုံဆွေးနွေးပွဲကိုမနေ့ကရန်ကုန်ဆူလေရှန်ဂရီလာဟိုတယ်မှာလုပ်နေစဉ်အတွင်းမီးပြတ်သွားတဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောတဲ့ဗီဒီယိုဖိုင်ကိုလည်းတွေ့ရပါတယ်။အထူးကားကတော့ဒီအသေးစားအလက်စားလုပ်ငန်းတွေအားလုံးဖွံ့ဖြိုးတိုးတက်ဖို့ဆိုတာလျှက်စစ်မီးရဖို့ကအခြေခံကြတယ်လို့နောက်ထပ်ရန်ကုန်မြို့ကန်တူဖြစ်တဲ့ကိုတီဟာကလည်းပြောပါတယ်
။မီးပိုပြတ်လာတဲ့ကြံကိုရန်ကုန်ကလူတို့ကပူခံစားလာရတယ်။ဒါပေမဲ့ဒီရန်ကုန်အစိုးရရဲ့တာဝန်ရှိတဲ့လူတွေကတော့ပြောထားတာတွေရှိတယ်မီးမပြတ်တော့ဘူးလို့မီးပေးဖို့အတွက်ကိုဗာလဲဒီတင်မောနဲ့ရန်ကုန်မြို့ဝမှာတော့လာပြီးတော့ဒီလူတွေမှာမီးပေးဖို့လုပ်တယ်လို့ဗာတို့ပေါ့နော်အဲ့ဒါမျိုးတွေတော့ကျွန်တော်တို့ကြားခဲ့ရတယ်ဒါပေမဲ့မီးနဲ့ပတ်သက်လို့ကဘာမှသိပြီးတော့ထူးထူးခြားခြားမကြုံခဲ့ဘူးဗာတို့ကျွန်တော်တို့ကသိကျင်တာဘယ်အချိန်မှမီးပြတ်တယ်မယ်ဘယ်အချိန်မှမပြတ်တော့ဘူးလဲဘယ်အချိန်မှကျွန်တော်တို့မီးပုံမှန်လေးပြန်ရနိုင်မယ်အဲ့ဒါကိုကျွန်တော်တို့သိကျင်တာဟိုဘာလုပ်နေလို့မီးအရမ်းများလို့ကျိုးတွေပြန်သွယ်နေရလို့မီးတွေပြတ်နေပါလေဆိုတာအဖြေမဟုတ်သေးဘူးအဲ့ဒါလုပ်ငန်းစဉ်တွေဘယ်အချိန်ပြီးွားလို့ကျွန်တော်တို့မီးတွေပုံမှန်ပြန်ရမလဲဆိုတဲ့အဖြေကိုကျွန်တော်တို့သိကျင်တယ်အခုချိန်ကြီးအဲ့ဒီဟာကိုပြောနိုင်တဲ့လူဘယ်သူမှမရှိသေးဘူးဖြစ်နေတာမှာသူတို့ဟို SME တွေမြင့်တင်မှုအတွက်စီးဝေးလုပ်နေဆိုတာလဲဒါသူတို့ဘက်ကဒီအစိုးရဘက်က infrastructure ဘယ်လောက်ကောင်းတယ်ကျွန်တော်တို့လျှက်စစ်မျိုးဘယ်လောက်ပေးနိုင်တယ်ဆိုတော့အမခံပြီးတော့မှသူကခေါ်ရမှာလေသူတို့ပြန်စဉ်းစားစရာတွေဖြစ်ကုန်မယ်လို့တော့ကျွန်တော်ထင်ပါတယ်မှာ
တနင်္ဂနွေလုံးမှာထုတ်နေတဲ့လျှက်စစ်ဓာတ်အားရဲ့တဝက်ကြော်ကြော်ကိုရန်ကုန်ကသုံးစွဲနေတာဖြစ်ပါတယ်ဒါပြင်လဲရန်ကုန်ဟာမြမစီးပွားရေးလောကအတွက်အဓိကကြတဲ့မြို့လဲဖြစ်ပါတယ်။ဒါကြောင့်ရန်ကုန်မြို့မှာလျှက်စစ်မီးရဖို့ဆိုတဲ့ပြဿနာဟာပြည်ထောင်စုအစိုးရရဲ့ပြဿနာဖြစ်ပြီးပြည်ထောင်စုအစိုးရကိုယ်တိုင်ကဦးစားပေးဖြေရှင်းသင့်ပြီလို့သတင်းပညာသင်တန်းကျောင်းကဒါရိုက်တာဦးစိန်ဝင်းကလည်းထောက်ပြပါတယ်
။အစိုးရအခုမှအစိုးရဖြစ်တဲ့အခါကျတော့ဒီပြဿနာသူတို့အနေနဲ့အကြမ်းမကြလာပြီးတော့ကြုံရတဲ့ဟာအဲ့တော့မှကောင်းကြီးမှန်းသိရတယ်ဒီပြဿနာနော်ဒါအပြင်လည်းရန်ကုန်လူထုတွေမှာဒါက development ကိုပါသွားထိခိုက်ပါသမှုဆောင်တွေအလုပ်ယုံတွေအဲ့ဒီပြဿနာအထိခိုက်ပြီးတော့ development ကိုပါ နောက်နေ့တည်းပြဿနာကြုံမှာပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ဒါကိုဖြေရှင်းဖို့လိုလာပြီအမြန်ဆုံးဟို energy policy ကြီးကိုဟိုကြည့်ပြီးတော့တည်ပြီးတော့လောက်တာတယ်မကဘဲနဲ့ဒီလိုကုစားမှုတွေလုပ်ဖို့လိုအပ်လာတယ်တိုင်းပြည်သားကြီးအစိုးရဟောနောက်ပြီးတော့ပြည်ထောင်စုအစိုးရဟောတုတ်ပေးဖို့လိုအပ်တယ်လို့ပြောတာဆင်းတယ်တိုင်းပြည်ရဲ့ပြဿနာတွေကအများကြီးဆိုတော့ဒါကြီးတွေကိုဝုန်းတဲ့နေရင်းကြီးပြေလည်မယ်လို့တော့ဒီလူပြည်သားတွေကမမျော်လင့်ပါဘူးသို့တော့ရှင်းလင်းပြောကြားချက်တွေလိုအပ်တယ်
ဒါကတော့ရန်ကုန်ကလျှက်စစ်မီးပြဿနာအပေါ်ဒီရန်ကုန်မြို့ကန်တွေရဲ့အမြင်နဲ့သုံးသပ်ချက်တချို့ကိုနားဆင်ခဲ့ရတာပါရှင်။ရန်ကုန်မြို့ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ရန်ကုန်မှာရှိနေတဲ့လျှက်စစ်မီးတိုင်းတွေနဲ့အတူဒီဟောင်းနွမ်းပြီးတော့ပျက်စီးရွေရွင်းနေတဲ့ဆက်ပစ္စည်းအခက်အခဲတွေကိုရန်ကုန်တိုင်းအစိုးရအဖွဲ့အစည်းနဲ့စူးစမ်းဖြေရှင်းနေပြီးတော့လာမယ့်6လကနေတနှစ်အတွင်းရန်ကုန်မှာလျှက်စစ်မီးအားလုံးရအောင်ကြိုးပမ်းနေတယ်လို့မနှစ်2016ခုနှစ်မေလကပြောဆိုထားပါတယ်ရှင်။